မင်္ဂလာပါသောရရှင်များရှင်ကျမတင်ကီထိုက်ပါအမေရိကန်သမ္မတရွေးကောက်ပွဲမှာပထမဆုံးအမျိုးသမီးတဝက်အနေနဲ့အနိုင်ရခဲ့သူရွေးကောက်ခံဒုတိယသမ္မတကမလာဟဲရစ်ဟာဒီသတင်းပါအတွင်သမိုင်းမှတ်တိုင်တင်ခဲ့ပါပြီအမေရိကန်ဆိုရရဲ့ဒုတိယအနာအကြီးဆုံးယာရုနီယာအထိရှောက်လှမ်းလာတဲ့မစ်ဟဲရစ်ရဲ့အကြောင်းစူးစီးတင်ပြထားတဲ့ VOA ရဲ့လွှတ်တော်ဆိုင်ရာတာဝန်ခံကက်သရင်းဂျစ်ဆင်ရဲ့သတင်းဆောင်ပါကိုပြောပြပေးပါမယ်အမေရိကန်ပြည်ထောင်စုရဲ့သမိုင်းဝင်အခိုက်အတန့်တစ်ခုပ
ါ While I may be the first woman in this office, I will not be the last.
ဒီရုအတွက်သူဟာပထမဆုံးအမျိုးသမီးပါ။ဒါပေမဲ့နောက်ဆုံးမဟုတ်နိုင်ပါဘူးတဲ့။ရွေးကောက်ခံဒုတိယသမ္မတကမလာဟဲရစ်ပါရှင်။ဒုတိယသမ္မတအဖြစ်တာဝန်ထမ်းဆောင်ဖို့လူမဲနဲ့အိန္ဒိယအနွယ်အမေရိကန်အမျိုးသမီးတဦးဖြစ်တဲ့သူမကိုရွေးချယ်ခဲ့ကြတဲ့အတွက်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့မဲဆန္ဒရှင်တွေကိုအသက်56နှစ်အရွယ်ဟဲရစ်ကကျေးဇူးတင်ကြောင်းပြောပါတယ်။ဗာဂျီးနီးယားတက္ကသိုလ်ကဘာဘရာပယ်ရီကအခုလိုပြောပါတယ
်။ We've had women at the Supreme Court. We have Nancy Pelosi.
တရားရုံးချုပ်မှာအမျိုးသမီးတွေရှိနေပါပြီ။လွှတ်တော်သဘာပတိအဖြစ်လဲ Nancy Pelosi ရှိနေပါတယ်။ဒါပေမဲ့အစိုးရအဖွဲ့မှာတော့အမျိုးသမီးဒုတိယသမ္မတဆိုတာမရှိသေးပါဘူးတဲ့။ဒါတင်မကပါဘူး။လူပြူမဟုတ်တဲ့အမျိုးသမီး။နောက်တိုးတက်ရာတိုးတက်ချောင်းအတွေ့ဒီနိုင်ငံကိုလာကြတဲ့ရွှေပြောင်းမိဘတွေကနေမွေးဖွားလာတဲ့အမျိုးသမီးတဦးဖြစ်နေတာပါလို့ပြောဆိုခဲ့တာပါ။အိန္ဒိယမိခင်နဲ့ဂျမေကာဖခင်တို့ကနေမွေးဖွားလာတဲ့ဟဲရစ်ဟာကယ်လီဖိုးနီးယားပြည်နယ်အောက်ကလန်မှာကြီးပြင်းခဲ့ပါတယ်။လူမျိုးကွဲပြားမှုတွေကိုတသားတည်းဖြစ်စေရေးကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့သူငယ်ငယ်ကတက်ခဲ့တဲ့အကြောင်းကနိုင်ရမှာလဲသူ့ပုံကိုရေးဆွဲထားပါတယ်။ဒီမိုကရက်လွှတ်တော်မှဘာဘရာလီးကအခုလိုပြောပါတယ်။
She's broken so many glass ceilings.
အမျိုးသမီးတွေအတွက်မမြင်နိုင်တဲ့အတားအဆီးတွေကိုသူကချိုးဖောက်ခဲ့တာပါတဲ့။လူမဲတွေအများစုတက်ကြတဲ့ Washington DC Howard တက္ကသိုလ်ဘွဲ့ရ Harris က2004ခုနှစ်မှာ San Francisco ရဲ့ပထမဆုံးသောလူမဲအမျိုးသမီးအစိုးရရှေ့နေဖြစ်လာခဲ့ပြီး2010ပြည်နှစ်မှာတော့ California ပြည်နယ်ရှေ့နေချုပ်ဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့နေရာသည်လူမဲအရေးစန့်ကျင်ဆန္ဒပြမှုတွေအတွင်မှာတော့Harris ဟာလူတွေတိထားတာထက်ပိုပြီးတင်းမာတဲ့အစိုးရရှေ့နေတူဖြစ်တယ်ဆိုပြီးမကျေနပ်သူတချို့ရှိခဲ့သလိုတေတံကိစ္စနောက်ရဲတပ်ဖွဲ့ရဲ့မှားယွင်းတဲ့လုပ်ရက်တွေအပေါ်တာဝန်ခံမှုမရှိတဲ့အရေးတို့နဲ့ပတ်သက်ပြီးလဲအငင်းပွားပွဲဖြစ်ခဲ့ပါတယ
် This is a moment in time that is requiring us to fight
အထက်လွှတ်တော်အမှတ်အဖြစ်ရွေးကောက်ခံရပြီးတဲ့နောက် Harris အနေနဲ့ကယ်လီဖိုးနီးယားပြည်နယ်မှာပထမဆုံးမှတ်ချက်တင်နိုင်ခဲ့တာပါTexas Tech သူက Shannon Bowne O'Brien ကအခုလိုပြောပါတယ
် It's important that people
ကိုနီးသူလုတ်ပိုင်ခွင့်အာဏာရှိသူတွေနဲ့တွေ့ဆုံရတာဖြစ်ပြီးဒါကအရေးကြီးပါတယ်တဲ့အတော်တရာမိတွေးတယောက်အဖြစ်သူ့ကိုယ်သူညှို့လေရှိတဲ့ Harris ကရှင့်နေ Dolph M. Hope ကိုလက်ထပ်ထားတာဖြစ်ပြီးသူကလည်းအင်ဘီရိုသမိုင်းမှာပထမဆုံးသောဒုတိယသမ္မတရဲ့ခင်ပွန်းဖြစ်လာမှာပါဒုတိယသမ္မတရဲ့အရေးကြီးဆုံးလုပ်ငန်းကတော့လိုအပ်ရင်သမ္မတကိုစားတာဝန်ထမ်းဆောင်ဖို့အစင်းသင့်ရှိရေးဖြစ်ပြီး Harris ကတော့သူ့ရဲ့သမိုင်းဝင်ပထမဆုံးဆိုတဲ့အခြေအနေတွေကိုသုံးလာနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်။ Virginia တက္ကသိုလ်က Barbara Perry ကအခုလိုပြောပါတယ်
And she can be a stateswoman representing the United States.
သူမအနေနဲ့အမေရိကန်ရဲ့အဓိကအမျိုးသမီးနိုင်ငံရေးခေါင်းဆောင်တဦးဖြစ်လာနိုင်ပါတယ်။ဒါပေမဲ့လည်းသူ့ရဲ့တမှုထူးခြားတဲ့ပြရုပ်ကိုပြသနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုတဝန်းကိုခရီးသွားမယ်လို့ယူဆတဲ့အကြောင်းပြောဆိုခဲ့တာပါ။အင်ဘူရောကကမ္ဘာအခမ်းကဏ္ဍတဲ့အတွက်သူမရဲ့ဘိုးဘွားတွေနေထိုင်ခဲ့ရာအိန္ဒိယကရွာမှာလည်းဂုဏ်ပြုခဲ့ကြပါတယ်ရှင်။